ခုဆိုရင် UEHRD လို့ခေါ်တဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်းကော်မတီကိုပြန်ပြီးဖွဲ့စည်းလိုက်ပြန်ပါပြီ။ဒေါ်ဆန်းစုကြည်ကိုယ်တိုင်ဥက္ကဋ္ဌဖြစ်ဆောင်ရွက်ပြီးရည်ရွယ်ချက်ထက်မှတော့လူသားချင်းစာနာမှုဆိုင်ရာကူညီတွေထိထိရောက်ရောက်ပေးနိုင်ဖို့ဒေသဖွံ့ဖြိုးရေးနဲ့ရေရှည်ပရိပက္ခကင်းဝေးရေးဆောင်ရွက်ဖို့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်နိုင်ငံတကာအကူအညီကိုလည်းရယူမှာမို့နိုင်ငံတကာစီးရင်စစ်ကုမ္ပဏီကိုပါငှားပြီးဆောင်ရွက်ဖို့စသဖြင့်ဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုဖြစ်ပေါ်ဒါကိုမြန်မာတပ်မတော်ရဲ့လုံခြုံရေးတပ်ဖွဲ့တွေကခြေမုံအဲ့ဒီအကြမ်းဖက်နှိမ်နင်းတဲ့စစ်စင်ရင်နဲ့ဆက်ဆက်ပြီးသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်၅သိန်း၆သိန်းကျော်နေဆက်ဖြတ်ကျော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးသွားကြပါတယ်။ဒါနဲ့ပတ်သက်ပြီးနောက်ဆက်တွဲပြဿနာဟာမြန်မာနိုင်ငံရဲ့ပုံရိပ်ကိုအကြီးအကျယ်ထိခိုက်စေပါတယ်။နောက်ပိုင်းနိုင်ငံပုံရိပ်ကိုထိခိုက်စေရန်ဒါမှကမြမစီပွားရေးအဲ့ဒါနဲ့ဆက်နွယ်တဲ့ခီးသွွားလုပ်ငန်းအပါအဝင်ကဏ္ဍတော်တော်များများကိုပါထိခိုက်လာစေခဲ့ပါတယ်ဒီပြဿနာနဲ့ပတ်သက်ပြီးမြမအစိုးရနဲ့တက်မတော်ကတော့နိုင်ငံတကာသတင်းမီဒီယာတွေရဲ့တလွဲပုံဖော်မှုကြောင့်ပြဿနာကိုပိုပြီးစိုးဝါစေတယ်လို့ခံယူပြောဆိုကြပါတယ်တခြားတစ်ဖက်မှာတော့မောင်းတော်ဒေတာမှာဘာတွေဖြစ်ပျက်ခဲ့လဲဆိုတာနဲ့ပတ်သက်ပြီးကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင်လိုအဖွဲ့တွေကိုဝန်ခွင့်မပြုခဲ့တယ်လို့သတင်းနောက်တွေကိုလည်းသတင်းလွတ်လွတ်လပ်လပ်သွားယူခွင့်ပိတ်ထားစေဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာမြမပုံရင်ကြာဆင်းလာမှုမှာနိုင်ငံတကာသတင်းမီဒီယာတွေကိုအပြစ်တင်နေတာဟာသဘာဝကျပါရဲ့လားဆိုတာဆွေးနွေးကြည့်ကြအောင်ပါ海邊的廟邦ကိုသတင်းသွားယူခွင့်ပိတ်ထားတယ်လို့ပြောဆိုကြပေမဲ့လုံလုံရာရာကြီးပိတ်ထားတဲ့သဘောမျိုးတော့မဟုတ်ပါဘူး။ပြည်ချာရေးဝန်ကြီးဌာနပြန်မြအားဖြင့်တလားကိုတစ်ချိန်လောက်မောင်းတော်ဒေတာပဲ့ခီးစဉ်တွေကိုစီစဉ်ပေးပြီးလိုက်ပါလို့တဲ့ပြည်ရင်းပြည်ပသတင်းဌာနတွေကိုဖိတ်ခေါ်လေးရှိပါတယ်။ပြည်ချာရေးဝန်ကြီးဌာနကစီစဉ်ပေးတယ်ဆိုပေမဲ့တကယ်တကယ်ဒီခီးစဉ်နဲ့ပတ်သက်ပြီးဗန်နီယာကိုသွားခွင့်ပေးမယ်သွားခွင့်မပေးဘူးအသေးစိတ်စီစဉ်တာကတော့လုံညုံရေးနဲ့အုတ်ချုပ်ရေးပိုင်းတာဝန်ရှိသူတွေပဲဖြစ်ပါတယ်။ပြောရရင်လုံညုံရေးပိုင်းရောအုတ်ချုပ်ရေးပိုင်းမှာပါအဓိကစီမံခန့်ခွဲသူဟာတပ်မတော်ကပဲဖြစ်ပါတယ်။ပြည်ရင်းပြည်ပသတင်းမီဒီယာတွေကိုစီစဉ်ပေးတဲ့ခီးစဉ်ကိုအကြမ်းမြင့်ပြန်ပြီးကြည့်ရင်နေကင်းပိုင်းဒါမှမဟုတ်ညနေပိုင်းလောက်ရန်ကုန်ကနေလင်းရင်နဲ့စစ်တွေကိုသွားပါတယ်။စစ်တွေမှာတညအိတ်ရေချမ်းစင်စိတ်ကနေအငူမော်ဘက်ကိုမော်တော်နဲ့ကူးပြီးအသင့်ဆောင်နေတဲ့ကားတွေနဲ့မောင်းတော်ကိုခီးဆက်ပါတယ်။မောင်းတော်ကိုရောက်ရင်ခဲအုတ်ချုပ်ရည်မှုလိုမျိုးနဲ့တွေ့ဆုံခွင့်ပေးတာတခါတရံရဲတပ်ဖွဲ့တာဝန်ရှိသူတယောက်ကိုတွေ့ဆုံခွင့်ပေးတာပြီးရင်တိုင်းရင်းသားတွေမွတ်စလင်နဲ့ဟိန္ဒူတွေအတူတကွနေထိုင်တဲ့ပန်းတော်ပြင်လိုရွာတရွာကိုလိုက်ပို့ပေးတာတိုင်းရင်းသားတွေအတွက်နေရာချထားပေးတဲ့အိမ်သစ်နေရာသစ်တွေကိုလိုက်ပို့ပေးတာလုပ်ပြီးရင်မိုးချုပ်ညဘက်မောင်းတော်မှာအိပ်ရပါတယ်နောက်တနေ့မနေ့ရောက်ရင်ဘင်္ဂလားဒေ့ရှ်ဘက်ကိုပြန်လာမဲ့သူတွေကိုလက်ခံမဲ့တောင်ပြိုလက်ဝဲစခန်းလိုမျိုးလက်ခံရင်ပြင်ဆင်ထားမှုနေဆက်မြင်းမှာနေထိုင်တဲ့မွတ်စလင်တွေနေထိုင်ရာခြံစည်းရိုးတစ်ဖက်ကိုပို့ပြီးရင်ယာယီနေထိုင်မဲ့ပန်းတော်ပြင်စခန်းစတာတွေကိုလိုက်ပို့ပြီးမောင်းတော်ကိုကားနဲ့ပြန်အငူမော်ကနေစစ်တွေကိုကူးအဲ့ဒီညနေပဲရန်ကုန်ကိုလင်းရင်နဲ့ပြန်ဆိုတဲ့ခီးစဉ်မျိုးဖြစ်လေရှိပါတယ်။မောင်းတော်ဒေသဘက်ကိုတခါမှမရောက်ဘူးတဲ့သတင်းထုတ်တွေအတွက်နေမြေအခြေအနေကိုကိုတွေ့မြင်တွေ့ရတာလို့အတွေ့အကြုံနည်းနည်းပါးပါးရနိုင်မှာဖြစ်ပေမဲ့တစ်ခေါက်လောက်သွားဘူးတဲ့မီဒီယာတွေသတင်းထုတ်တွေသတင်းအသစ်ဆန်းရလိုသူတွေတကယ့်အခြေအနေမှန်ကိုသိလိုသူတွေအတွက်ကတော့သိမထူတဲ့ခီးစဉ်ဖြစ်နေတာကြာပါပြီ။ပြီးခဲ့တဲ့အောက်တိုဘာလ10ရက်နေ့တုန်းကတော့ပြန်ကြားရေးဝန်ကြီးဟာခီးစဉ်တစ်ခုစီစဉ်ထားခဲ့ပေမဲ့လိုက်ပါမဲ့ပြင်ပမီဒီယာအနေနဲ့မြစ်စိမမီဒီယာတစ်ခုတည်းရှိတာမို့ခီးစဉ်ကိုဖျက်သိမ်းခဲ့တာမျိုးတာရကရှိခဲ့ပူပါတယ်။ပြောရမယ်ဆိုရင်ပြန်ကြားရေးကစီစဉ်ပေးတဲ့ခီးစဉ်တချို့မှာဖြစ်စဉ်မှာတကယ်အရေးပါတဲ့မွတ်စလင်တယောက်၄တောင်မတွေ့ရဘဲပြန်ခဲ့ရတဲ့ခီးစဉ်မျိုးတော်ရှိခဲ့ပါတယ်။မောင်းတော်တညအိတ်ခီးကမန်းကနန်းသွားရတဲ့ခီးလောက်နဲ့အဲ့ဒီဒေတာကတကယ်ဖြစ်ပျက်နေတဲ့သတင်းတွေရယူဖို့ဆိုတာမဖြစ်နိုင်ပါဘူး။ရခိုင်ပြည်နယ်ကသတင်းရယူရေးနဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးဌာနဘက်ကတော့နိုင်ငံခြားသတင်းဌာနဆိုရင်ကြိုတင်ခွင့်ပြုချက်ယူပြီးစစ်တွေအထိသွားလို့ရပါတယ်။ပြည်တွင်းသတင်းနောက်ဆိုရင်ခွင့်ပြုချက်တောင်းစရာမလိုပဲ ောင်းတော်မြို့ပေါ်အထိသွားလို့ရတယ်လို့ဆိုပါရယ်အဲ့ဒီနေရာတွေကနေကြော်လွန်သွားလာခြင်းရင်တက်ဆိုင်ရာအာဏာပိုင်တွေစီခွင့်ပြုချက်တောင်းရတယ်ဆိုပေမဲ့ကုန်လွန်ခဲ့တဲ့နှစ်နှစ်တာကာလအတွင်းခွင့်ပြုချက်ပေးတာမျိုးမရှိခဲ့ပါဘူးတကယ်လက်တွေ့မှာဆိုရင်စစ်တွေမြို့ပေါ်လောက်သတင်းသွားယူတဲ့နိုင်ငံခြားသတင်းဌာနတွေပြဿနာပေါ်တာမျိုးလည်းရှိခဲ့ဘူးပါတယ်လူမြင်ကွင်းမှာရုပ်သံသတင်းရိုက်ကူးတာကိုဗလီကိုရိုက်နေတာကလားတွေအတွက်လာရိုက်ပေးနေတယ်ရုပ်သံရိုက်ကူးနေသူတွေဟာနိုင်ငံခြားသားကလားတွေဖြစ်တယ်ဆိုပြီးလူအကြီးကပြဿနာရှာဝမ်းဝမ်းချင်းကြောက်တာမျိုးဂျာမန်ရုပ်သံတစ်ခုကြုံတွေ့ခဲ့ရဘူးပါတယ်အဲ့ဒါလိုကြုံလာရင်ရတက်ဖွဲ့လို့တက်ဆိုင်ရာအာဏာပိုင်တွေကအကာအကွယ်ပေးပြီးအလုတ်ဆက်လုတ်စီတာမျိုးမလုပ်ပဲသူတို့ကိုယ်တိုင်ကရိုက်ကူးထားတာတွေကိုစစ်ဆေးတာလူတွေကိုစစ်ဆေးတာလုပ်ပြီးရန်ကုန်ပြန်ခိုင်းတာမျိုးလုပ်လို့ရှိပါတယ်အလားတူပဲမောင်းတော်နဲ့အနီးနားပတ်ဝန်းကျင်သတင်းသွားယူခဲ့ပြည်တွင်းသတင်းတောက်တွေကိုယ်တိုင်လည်းသတင်းယူတာကိုတိသွားတဲ့ဒေသခံတွေရဲ့ဝိုင်းဝန်းရံမှုတာကိုအကြင်ကြီးခံခဲ့ရတဲ့တာကတွေရှိခဲ့ပူပါတယ်ခြုံပြီးပြောရရင်ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာမြမပုံရိပ်ကြဆင်းမှုမှာအစိုးရနဲ့တပ်မတော်ဘက်ကပြဿနာပြေလည်ရေးလမ်းကြောင်းမှန်ပေါ်ရအောင်စူးစမ်းအကောင့်ထည့်ဖို့ရေးအဓိကကြတယ်ဆိုတာကိုမငင်းနိုင်ပါဘူးဒါ့အပြင်ပြည်တွင်းပြည်ပကနေဝိုင်းပြီးဝေဖန်နေတဲ့မောင်းတော်ခရိုင်တွင်အငြင်းကင်းကင်းနဲ့သတင်းရယူနိုင်ရေးကိစ္စစစ်တွေမှာရှိတဲ့မွတ်စလင်ဒုက္ခတွေစခန်းတွင်ဝင်ရောက်သတင်းရရေးဟာလည်းအရေးပါပါတယ်ကိုယ့်ဘက်ကတကယ့်အဖြစ်ပြက်ဖြစ်ပျက်ခဲ့ရနေရာကိုသတင်းယူခွင့်ပိတ်ပင်ခွင့်ပြုတာလေးလောက်ကိုတော့အကာအကွယ်မပေးဘဲနိုင်ငံခြားမီဒီယာပုံဖော်သမျှကိုအပြစ်တင်နေတာမျိုးကတော့လက်တွေ့မကျပါကြောင်းတင်ပြလိုက်ရပါတယ်